ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်ဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့အစည်းအဝေးတွေမှာအပြုသဘောဆောင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကပြောဆိုထားပါတယ်။ရိုဟင်ဂျာတွေထားနေပြန်ရေးလူခွေစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးဒုတိယတာဝန်ကဖီလ်ရော့ဘတ်ဆန်နဲ့ VOA အာရှဌာနကအီရန်မဲလ်မန်တို့ဆက်သွယ်မိမှမှုတွေကလည်းမသိင်ဒီကကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေဌာနေပြန်ရေးဆွေးနွေးခဲ့ကြပါတယ်။နှစ်ရက်တာဆွေးနွေးမှုတွေအပြီးမှာတော့တိုးတက်မှုတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ဒုက္ခသည်တွေနဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေထပ်လုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးမြန်မာဆွေရဘက်ကဥပဒေအတိုင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ဒုက္ခသည်တွေဌာနပြန်ရေးဟာအရင်အခြေအနေထက်ဘာမှပိုကောင်းမလာမဲ့အပေါ်ဆိုရင်ကြောင့် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆန်ရဒုတိယတာဝန်ခံ Phil Robertson ကပြောပါတယ
် Myanmar wants to get the Rohingya back right now and it isessentially playing games with the discussions about citizenship
မြန်မာစစ်ရကရိုဟင်ဂျာတွေကိုအခုပြန်ပြီးခေါ်ချင်နေပြီးနိုင်ငံသားဖြစ်ခွင့်ကိုဆွေးနွေးမှုနဲ့အံပြဆောင်ရွက်နေတာပါရိုဟင်ဂျာတွေကလည်းသူတို့ဌာနမပြောင်းခင်မှာအဓိကလိုအပ်ချက်တချို့ကိုသတ်မှတ်ထားပါတယ်ပထမတစ်ချက်ကနိုင်ငံသားဖြစ်ခွင့်ပါဒုတိယတစ်ချက်ကတော့လုံခြုံရေးပါတတိယအချက်ကတော့သူတို့ဌာနပြောင်းတဲ့အခါမှာသူတို့အခွင့်အရေးကိုလေးစားဖို့ဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်တဲ့ပြဿနာကတော့သူတို့ကမြန်မာအစိုးရရဲ့ကတိတွေကိုမယုံကြတာပါသူတို့လွတ်လပ်ကင်းကင်းနိုင်ငံသားဖြစ်တင်ကြတာပါနိုင်ငံသားဖြစ်ရေးကွဲပြားတဲ့ပုံစံအများပြားပါတဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေရဲ့ခက်ခဲတဲ့လုပ်ငန်းစဉ်အများပြားအတိုင်းဆောင်ရွက်ရမယ်လို့မြန်မာအစိုးရကပြောဆိုနေတာပါဒါကရိုဟင်ဂျာတွေအတွက်တော့မကောင်းတာပါဘူးဘာဖြစ်လို့လဲဆိုတော့ဒါကသူတို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့အခြေအနေအတိုင်းပဲဌာနေပြောင်းရမှာဖြစ်လို့ပ
ါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ဆွေးနွေးမှုတွေမှာတော့ပြည်ပြည်လည်လည်ရှိခဲ့ပါတယ်။မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးဆောင်ရွက်လာတာကနိုင်ငံတကာရဲ့ဖိအားတွေကြောင့်လည်းဖြစ်တယ်လို့ HRW ရဲ့အာရှရေးရာဒုတိယတာဝန်ခံ Phil Robertson ကရှုမြင်ပါတယ်
။ Well, Myanmar is facing a lot of international pressure. I think thatThe Rohingya crisis has become
Rohingya people ka Myanmar ne nan nga atai wan cha ma a chang ya tit taku phit la de lo tin ma de da chang Myanmar bet ka di pyatana ko phie shin mo myo lin ni ya ba di lu re tha ne pyan yin twe Myanmar bet ka phie shin che taku thwat la bo myo lin ni ya ba ti ja ra ga ro Bangladesh ka le di lu re thuru naingan de ma shi ni da ko ma chin nat ba bu Bangladesh bet ka ne zat de phwin pi di lu de ko lek khan kai da ga lu da chin san na mo ne လူခွေးဆိုင်ရာအရေးပါတဲ့ခြေလှမ်းတရအနေနဲ့ဆောင်ရွက်ခဲ့ရတဲ့ဆိုတာကိုဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာအတိုင်းဝန်ကြားနားလည်ခဲ့ကြပါတယ်။ဒါပေမဲ့ကာလတစ်ခုထိနေထိုင်ကြပြီးတော့ဌာနပြောင်းရမယ်လို့တွေးထင်ခဲ့ကြပါတယ်။ဒါပေမဲ့ဒီလူတွေကအချိန်ကတ်သက်ချက်မရှိကြာသွားနိုင်တဲ့ဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရှုမြင်လာပြီးသိပ်ပြီးစိတ်ပျက်နေတာပါ။ဒါပြင်လူတွေကိုတနည်းဖုံနဲ့ပြန်လည်ခေါ်ယူဖို့နဲ့ပေးထားတဲ့ကတိတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့အတွက်မြန်မာအပေါ်မှာဖိအားတွေပေးနေတာကကုလသမဂ္ဂတွေမဟုတ်တော့ပဲကြားအဖွဲ့တွေလည်းပါဝင်လာပါတယ်
။ဒုက္ခသည်တွေဌာနပြောင်းရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရှားသဘောတူထားချက်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ပေးဖို့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုဖို့နဲ့လုံခြုံရေးအမှတ်ခံချက်ဆရာတွေကိုတောင်းဆိုကြပါတယ်။HRW အဖွဲ့ကြီးက Phil Robertson ကအခုလိုသုံးသပ်ပါတယ
် Well we have not seen that political commitment to be honest we have our doubts
ယူသားဆုံးပြောရရင်တော့တကယ်တမ်းစစ်မှန်စွာဆောင်ရွက်လို့စိတ်မတွေ့ရသေးပါဘူးကျွန်တော်တို့တန်တရားတွေရှိပါတယ်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေကတသိန်းတစ်သောင်းကျော်ရှိတဲ့ရုံးကြတဲ့ပေါ်ပြုမှုဆက်ဆံမှုတွေကြောင့်ကျွန်တော်တို့ဒီလိုပြောရတာပါလူတွေက2012ခုနှစ်မှာ OA ထွက်ပြေးရသူတွေပါစကန်တွေထဲမှာအပြစ်ထွက်ခွင့်ပိတ်ပင်ခံထားရသူတွေရွှေ့ပြောင်းလို့မရသူတွေလည်းရှိပါတယ်။အသက်မွေးဝမ်းကြောင်းအလုပ်လုပ်ခွင့်မရှိသလိုကျန်းမာရေးနဲ့ပညာရေးလိုအခြေခံဝန်ဆောင်မှုတွေလည်းမရကြပါဘူး
။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဌာနပြောင်းရေးအလားအလာရှိတဲ့ရိုဟင်ဂျာ2000ခွဲရဲ့စစ်ရင်အစ်စ်ကိုတနင်္လာနေ့တုန်းကလွှဲပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တွေပြန်လက်ခံဖို့မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့လဲဒီဇိုင်းမှတ်မှတ်ပြောဆိုနေတာပါထွက်ပြေးရသူတွေကိုမ မြန်မာနိုင်ငံကဟုတ်မဟုတ်စီးစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်မပေးပါဘူးရှင်။